ိလစ်ပိုင်နိုင်ငံမှာလူတွေအတူတယောက်များတဲ့မူရစီးပွားနှိမ်နှင်းမှုတွေရှိနေတာကြောင့်လူခွင့်ရေးအဖွဲ့အစည်းတွေရဲ့ပြစ်တင်ဝေဖန်မှုတွေရှိနေပေမဲ့လည်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့တာဝန်အဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်မှုကြောင့်ဖိလစ်ပိုင်နိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာနိုင်မှာမလား။ဒီကြောင့် Ralph Jin ရဲ့သတင်းတော်ကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဝိဆေဝလောကနဲ့ပတ်သက်ဆက်နွယ်သူပေါင်း 12,000 လောက်ကိုတရားရုံးတင်စစ်ဆေးမှုတွေမရှိဘဲတပ်ဖြတ်ခဲ့မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီโกဒူတာတေနဲ့သူ့အစိုးရဘက်ဟာလူခွင့်ရေးလောကသားတွေရဲ့အပြစ်တင်ရှုံချမှုတွေကိုအကြီးကျယ်ခံရတာပါ။တစ်ဖက်မှာလည်းဖိလစ်ပိုင်ရဲ့မူရဆေဝတက်တနာကိုထိရောက်ရောက်ဖြည့်ရှင်းတယ်လို့သဘောထားသူတွေလည်းရှိနေတာပါ။သမ္မတဒူတာတေရဲ့မူရဆေဝနှိမ်နင်းရေးလုပ်ရတဲ့ဟာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဖြစ်ပြီးဖိလစ်ပိုင်ပြည်သူတွေကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားဝင်ကြီးပီတာကေထာနိုကကုလသမဂ္ဂရဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့လတော့ငါပဲပြောခဲ့ပါတယ
်ဖ
ိလစ်ပိုင်နိုင်ငံဟာအချုပ်အခြာအာဏာပိုင်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးရွေးချယ်ခံသမ္မတဦးဆောင်ရဲ့နိုင်ငံလည်းဖြစ်ပါတယ်နိုင်ငံကိုမူရင်းဆွေးနွေးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ရောက်မှုတော့အောင်ကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေကထိရောက်မှုရှိအောင်စင်ရသာအင်အားမဲ့လူတွေရဲ့အခြေအနေကိုမျက်ကွယ်ပြုထားပြီးဒနာအင်အားချမ်းသာအကောင်ချသူတွေရဲ့ကြီးစုချယ်လှယ်မှုတွေရဲ့လက်ကနေတိုင်းပြည်ကိုကျွန်တော်တို့ပြန်ပြီးကယ်တင်နေကြတာပ
ါရိုဒရီโกဒူတာတေဟာ2016ခုနှစ်မှာတမရဖြစ်လာခဲ့တာပါမူရင်းဆွေးနွေးနိုင်ငံမှုတွေကိုသူခက်ချမ်းချမ်းကင်တွယ်နေတာကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အခြေအနေကိုစိုးရိမ်ပူပန်တယ်လို့ပြောဆိုကြတဲ့ကုသမဂ္ဂထူးကိုယ်စားလှယ်တွေကိုလည်းတမရဒူတာတေကစိန်ခေါ်မှုတွေပုံမှန်လင်းလင်းလုပ်ခဲ့ပါတယ်မူရစီဝါနိုင်နေမှုနဲ့ပတ်သက်ပြီးတော့သမ္မတဒူတာတေးနဲ့ခြားရာရှိတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်လို့ဆွတ်ဆွဲမှုတွေထွက်လာခဲ့ပြီးဒီအခြေအနေတွေကို ICC နိုင်ငံတကာပြစ်မှုခွန်ရုံးကနေစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း ICC ဖွဲ့ဝင်ထက်ကနေဖိလစ်ပိုင်နိုင်ငံကနှုတ်ထွက်မယ်လို့ဒီနေ့စမ်းပိုင်းမှာဖိလစ်ပိုင်အစိုးရကပြောခဲ့ပါတယ်မူရစီဝါနိုင်နေမှုတွေကိုစုံစမ်းစစ်ဆေးဖို့ဖိလစ်ပိုင်အစိုးရရဲ့လူခွင့်ကော်မရှင်ကတော့သမ္မတဒူတာတေးကခွင့်ပြုခဲ့ပါတယ်သူဆိုရဖွဲ့တတနှစ်နှစ်အကြာမှာကုလသမဂ္ဂရဲ့လူခွင့်ကောင်စီမှာဖိလစ်ပိုင်နိုင်ငံကထုတ်ဝင်နိုင်ငံဖြစ်လာခဲ့တာပါဖိလစ်ပိုင်နိုင်ငံဒလီမန်တက်တိုကနိုင်ငံရေးသိပ္ပံပေါ်မောက်ခအီလာအီတင်းစာကတော့ဖိလစ်ပိုင်ဆိုရမှာကွဲပြားတဲ့သဘောထားတွေရှိနေတယ်လို့ဆိုပါတယ
် Rather strange that it's applying for another UN body
လူခွင့်ရေးဝန်ကြီးဆွေးနွေးကြမယ်ကုလသမဂ္ဂရဲ့လူခွင့်ရေးကော်မရှင်မှာလည်းဖိလစ်ပိုင်ကပါအောင်မယ်ဆိုတာကတော်တော်ထူးဆန်းတဲ့ကိစ္စပါဖိလစ်ပိုင်အစိုးရထဲမှာမတူညီတဲ့သဘောထားတွေရှိတယ်ဆိုတာလည်းညီညီရပါတယ
်တရုတ်နဲ့ဂျပန်ပါဝင်ကုလသမဂ္ဂလူခွင့်ရေးကောင်စီရှစ်နိုင်ငံနဲ့အတူအခုဖိလစ်ပိုင်ကကောင်စီထဲမှာပါလာပါပြီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမျိုးသမီးအခွင့်အရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုဒီကောင်စီကစစ်ဆေးရမှာဖြစ်ပါတယ်။ကောင်စီရဲ့အဖွဲ့ဝင်နိုင်ငံတက်တန်းက၃နှစ်ကြာမှာပါ။ကုလသမဂ္ဂအရာရှိတွေကိုလည်းအမနာပပြောဆိုခဲ့တယ်။ ICC နိုင်ငံတကာပြစ်မှုခုံရုံးရဲ့စုံစမ်းမှုတွေကိုလည်းမလိုလားဘူးဆိုပေမဲ့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာတာဝန်ယူဖို့ကိုတော့လျှောက်ထားတယ်ဆိုတော့သမ္မတဒူတာတေးအစိုးရရဲ့လိုရက်တွေကအမိနဲ့မောက်မတည့်ဘူးဖြစ်နေတယ်လို့ဝေဖန်သူကတော့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာခြေဆိုင်လက်ဝဲလူမှုရေးမဟာမိတ်အဖွဲ့ရဲ့ထူထူတွင်ရင်မူရီနာတိုရီယက်စ်ပါ
Human rights defenders are under attack in the Philippines
ဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးဆောင်ရှောက်သူတွေဟာတိုက်ခိုက်ခံရပါတယ်ဖိလစ်ပိုင်ကလူခွင့်ရေးကော်မရှင်ဖြစ်နေဆိုပေမဲ့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားမှုကိုထောက်ခံကူညီပေးနေသူတွေကတော့ဒီမှာသဘုတ်လေးနဲ့ကြောခံနေရတာပါကျွန်တော်တို့ကိုတိုင်းပြည်ရဲ့ရန်သူလိုတိုင်းပြည်မတည်မငြိမ်ဖြစ်အောင်ဖန်တီးသူတွေလိုသဘောထားနေတာပါ
အော်တိုဘားလဆက်နေနေတုန်းကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ကောင်စီမှရွေးချယ်ခံရကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့တာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့မဲခွဲဆုံးဖြတ်မှုအရ192မဲမှာ165မဲကဖိလစ်ပိုင်ကိုထောက်ခံမဲပေးခဲ့ကြတာပါဆူဇလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂရုံးမှာ2019ခုနှစ်ကနေပြီးတော့2021ခုနှစ်ထိဖိလစ်ပိုင်ကပါဝင်မှာပါကုလသမဂ္ဂရဲ့လူခွင့်ကောင်စီမှအဖွဲ့ဝင်48နိုင်ငံရှိပါတယ်